NLD ပါတီကအစိုးတင်သွင်းလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအောင်မြင်ဖို့အရေးမှာတက်မတော်ကအဓိကကျနေပြီးဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆိုနေကြတဲ့တိုင်းသားနဲ့ပြည်သူတွေရဲ့လူဝင်ဆန္ဒကိုတက်မတော်ကဘယ်လောက်ထိလိုက်လျောလာမလဲဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းဥပဒေပညာရှင်တချို့နဲ့ပြည်ပအခြေဆိုင်တိုင်းသားခေါင်းဆောင်တချို့ကမေးခွန်းထုတ်လိုက်ကြပါတယ်။ဒါနဲ့ပတ်သက်ပြီးတင်ပြကြပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူးပေါင်းကော်မတီတရက်ဖွဲ့စည်းရေးအစိုးကို NLD ပါတီကဇန်နဝါရီ29ရက်နေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာပါပူးပေါင်းကော်မတီဖွဲ့ပြီး NLD ပါတီကိုယ်စားလှယ်တွေကလွှတ်တော်မှာဘယ်လိုဆက်လက်လှုပ်ဆောင်မလဲဆိုတဲ့ကိစ္စကိုအများကစိတ်ဝင်စားနေပါတယ် NLD ပါတီကဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်အခုလိုကြိုးပမ်းလာတာဟာတိုင်းသားဒေသဆိုင်ရာဥပဒေတွေနဲ့ပတ်သက်လို့အလေးထားစဉ်းစားလာတဲ့သဘောဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် HRC ရဲ့ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။ဒေါက်တာညဏ္ဏသာကပြောသွားတဲ့အထင်မှလည်းပါပါတယ်။နောက်ပြီးတော့ဒီဦးအောင်ကြည်ညွန့်တင်သွင်းတဲ့အထင်မှလည်းပါတယ်။တိုင်းဒေသတွေတွင်လည်းပတ်သက်လို့ရှိရင်ဒီကြီးရင်းငင်းကြီးကိစ္စရဲ့ဒီဆောင်ရွက်နိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကမပြည့်မဖြစ်ရင်ရမယ့်ကိစ္စမျိုးဖြစ်လာတယ်။ဒါကြောင့်ဒီအဆိုကိုတင်သွင်းလာလို့ပြောထားတာဖြစ်တဲ့အတွက်အခုဥပမာဆိုလို့ရှိရင်ကျွန်တော်ရခိုင်ဒေသဆိုလို့ရှိရင်ရခိုင်မျိုးသားပါတီကအများစုနိုင်ရတယ်ဒါပေမဲ့ NLD ပါတီကဝန်ကြီးချုပ်ဖြစ်နေတဲ့အခါမှာသဟဇာတမဖြစ်ပဲကိုယ်လွှင့်နေတဲ့ကိစ္စအတီးရှိတယ်အဲ့တော့အဲ့ဒီလိုမျိုးတွေမဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေမှာဘယ်လိုတွေပြင်မလဲဆိုတာကအရေးကြီးလာတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကအခုရေးပါတဲ့ခြေလှမ်းတရားဖြစ်စတင်ပြီးတော့ဖြစ်လာတာပေါ့
တမရတော်ကုသလေဒီသဘောမတူရင်လွှတ်တော်တွင်ပြင်ဆင်ရခက်ခဲအောင်လုပ်ထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတမရတော်ကအဓိကကြပြီးဘလောက်အထိလိုက်လျောလာမလဲဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းတွေးမောင်ကမြင်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာကျွန်တော်တို့ NLD ရဲ့ကတိပစ္စာတစ်ခုဖြစ်တယ်သူပြင်ဆင်မယ်သူစူးစမ်းမယ်လို့သူကတိုင်းပြည်အားလုံးကိုသူကကတိပြုပြီးမှရွေးကောက်ပွဲခံခဲ့တယ်အခုလည်းသူနိုင်သွားပြီအခုလည်းသူပြင်ဆင်မယ်လို့စလုပ်တာကောင်းပါတယ်ဒါလုပ်တင်လုပ်ထိုက်တဲ့အရာတစ်ခုဖြစ်တယ်အရေးလည်းကြီးတယ်ဒါပေမဲ့အခု3နှစ်ပြီးမှနည်းနည်းပဲကျန်တော့တယ်အခုမှစလုပ်တယ်ဆိုတော့နည်းနည်းနောက်ကျသွားမလားဆိုတာပဲရှိတယ်အခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတာအခန်း7ထဲမှာပြောထားတဲ့အတိုင်းဆိုလို့ရှိရင်တော့85ရာခိုင်နှုန်းရမှဆိုတော့ပြင်ဆင်ဖို့ရအတွက်အရန်ခက်ခဲတယ်ဆိုတော့တက်မတော်ကိုစီးယုံရလိမ့်မယ်တက်မတော်ကနေပြီးသဘောတူမှပဲဖြစ်နိုင်တယ်ပြင်နိုင်တယ်လို့ကျွန်တော်မြင်တယ
်ဖွဲ့စည်းပုံပြင်ဆင်ရင်းမှာ NLD ပါတီကတက်မတော်သားကိုစလဲတွေကိုဘယ်လောက်ထိစီးယုံနိုင်မလဲဆိုတဲ့အပေါ်မူတည်နေတယ်လို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီဖွဲ့စည်းပုံပြင်ဆင်ရင်းမှာတော့တက်မတော်ကလည်းအဓိကကြတယ်ဒါကြောင့်လည်းပဲဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့တဲ့အခါမှာတက်မတော်ကိုစလဲတွေပါနိုင်အောင်တခါလေလုတ်ပါလို့အစိုးတင်ပြီးတော့ဒါကိုလုံလိုက်တာဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ်။တက်မတော်ဘက်ကဘလောက်ထိလိုက်လျောနိုင်မလဲပေါ့။ဒီတိုင်းသားဒီနယ်စစ်ဆက်ဆွေးနွေးတဲ့ကိစ္စရပ်ဒီပေါ်မှာတက်မတော်ရဲ့သဘောထားအမှန်ကဘာဖြစ်လာမလဲအဲ့ဒီတော့ကျွန်တော်ကြည့်ရမှာ
။2008ပွဲစည်းပုံဥပဒေထဲမှာတက်မတော်နဲ့ထိတ်တိုက်မဖြစ်နိုင်တဲ့အချက်တွေကိုတဖြည်းဖြည်းချင်းပြင်ဖို့ချင်းကပ်မယ်ဆိုရင်ပြင်ဆင်ရေးလမ်းပွင့်သွားနိုင်တယ်လို့ပြောသူကဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ဖြစ်ပါတယ
်။လက်ရှိအခြေခံဥပဒေကတော့လုံးဝဒီမိုကရေစီစံနှုန်းနဲ့ရောမကိုက်ညီဘူး။နောက်ဖက်ဒရယ်မူနဲ့ရောဆန့်ကျင်ဘက်ဖြစ်နေတယ်။2008အခြေခံဥပဒေကိုအတိတ်ပြန်ရေးတာဖြစ်ဖြစ်တောင်းလဲတာဖြစ်ဖြစ်လုပ်တာတော့အကောင်းဆုံးပဲပေါ့။နောက်ကျတဲ့လို့မြင်တယ်။ဟုတ်အရင်ကတည်းကနိုင်တာကလည်းချက်ချင်းလုပ်ဖို့ကျွန်တော်အကုန်လုံးမျှော်မှန်းခဲ့တာပေါ့။တချို့အတိကအစိုးရနေလုပ်လို့ရတဲ့ဟာတွေကန္တာတွေရှိတယ်။စစ်တပ်နဲ့ရောထိတ်ထိတ်မဟုတ်တဲ့ဟာတွေရောအများကြီးရှိတယ်။အဲ့ဒါအရင်ပြုပြင်သင့်တယ်လို့မြင်ပါတယ
်။ NLD အစိုးရတက်လာပြီးချင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုတဲ့ယာတူးကိုလွှတ်တော်တွင်မှဖန်တီးနိုင်ခဲ့တာကြောင့်ဒီတစ်ခါမှလည်းဖွဲ့စည်းပုံတွေကဘယ်လိုပြုတ်ကွက်ဟာကွက်တွေကို NLD ဘက်ကအသုံးပြုမလဲဆိုတဲ့အပေါ်အများကစိတ်ဝင်စားနေကြပါတယ်ခင်ဗျာ။